အကျန်းဖက်ခေါင်းဆောင်အိုဆာမာဘင်လာဒင်ကိုနှိမ်နှင်းတုပ်တင်တဲ့စီးနင်းတိုက်ခိုက်မှုမှာကိုရိုင်းကျုံခဲ့တဲ့အတွေ့အကြုံကိုပြန်ပြီးတော့ရေးသားခဲ့တဲ့အမေရိကန်ရေတပ်အထူးတပ်ဖွဲ့ဝင်ဟောင်းတယောက်ကိုသူ့ရဲ့လုပ်ရဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ပင်တဂွန်စစ်ဌာနချုပ်ကသတိပေးလိုက်ပါတယ်။ဂျာတာဘရီနီကအဲ့ဒီစာရေးသူကိုပြီးတဲ့စာမှာအမေရိကန်ရေတပ်အထူးတပ်ဖွဲ့ဝင်တဦးအနေနဲ့သဘောတူလက်မှတ်ထိုးထားတဲ့ပြန်လည်ဖော်ထုတ်တင်ပြခွင့်မရှိတဲ့စီမံစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်လို့ရဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကဖော်ပြပါတယ်။ဒီစာအုပ်ရေးသားမှုအတွက်စာရေးသူဟာပြစ်မှုဆွဲဆိုခံရနိုင်စရာရှိပြီးတော့အမေရိကန်ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေဘက်ကလည်းခွင့်ပြုချက်မပေးခဲ့ပါဘူး။ခက်ခဲတဲ့နေ့တွေ No Easy Days လို့နာမည်ပေးထားတဲ့အဲ့ဒီစာအုပ်ကို Mark Owen ဆိုတဲ့နာမည်အသုံးပြုထားတဲ့အသက်36နှစ်အရွယ်ရေးတဲ့အထူးတပ်ဖွဲ့ဝင်ကရေးသားတာဖြစ်ပါတယ်။မနှစ်တုန်းကပါကစ္စတန်မှာလုပ်ခဲ့တဲ့အထူးစစ်စင်ရေးရဲ့တရားဝင်အချက်အလက်နဲ့မတူဘဲလက်နက်မပါတဲ့အကြမ်းဖက်ခေါင်းဆောင်အိုဆာမာဘင်လာဒင်ကိုအခန်းထဲဝင်နေရှောက်လန်းပေါ်မှာပစ်ခတ်ခဲ့တယ်လို့ကိုရိုင်းအတွေ့အကြုံအဖြစ်နဲ့သူကရေးသားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မေလကအထူးတပ်ဖွဲ့ဝင်တွေဟာအကြမ်းဖက်ခေါင်းဆောင်အိုဆာမာဘင်လာဒင်ကိုသူ့ရဲ့လက်နက်ကိုယူဖို့ကြိုးစားနေတော့ရင်ညွတ်နဲ့ဘယ်မျက်လုံးအပေါ်နေရာတွေကိုပစ်ခတ်ခဲ့တယ်လို့လက်ရှိဆိုရအဖွဲ့ရဲ့သိသိထားတဲ့အချက်အလက်တွေမှာဖော်ပြတာဖြစ်ပါတယ်။